ငွေဝေးတွင်ခုပြည်ဝေးကိုလာပြီးတော့ဖြစ်ချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ရေသုံးမေးချင်တာကတော့မြန်မာနိုင်ငံမှာဒီဘာသာရေးလူမျိုးရေးတက်တနာတွေတင်းမာမှုတွေပြီးခဲ့တဲ့အစိုးရလက်ထက်မှာဒေါ်လေးပြင်းထန်ရှိခဲ့ပါတယ်အဲ့တော့တစုံတရာဖြစ်ရှင်းနိုင်မှုတွေအစိုးရဘက်ကလည်းကန့်ကွယ်တဲ့လူရပ်ဖက်လူမှုဖွဲ့စည်းကလည်းကြိုးပမ်းကြတယ်အင်တာဖိတ်ဖွဲ့စည်းတွေလည်းပေါ်လာတယ်အဲ့တော့အခြေအနေကတင်းမာနေတော့မဲလားရော့ပါသွားလားဘယ်လိုများရှိပါလဲခင်ဗျာ
အဲကျွန်တော်တို့ရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲပြီးတဲ့အချိန်မှာကျွန်တော်တို့တော်တော်စိုးရိမ်တယ်တို့တော်လည်းပဲအမဲပေးတဲ့ပြည်သူတွေရဲ့အမျိုးမြင့်ကြီးမှမှုကြောင့်ဘာသာရေးကိုအကြောင်းပြုပြီးတော့နိုင်ငံရေးအမျက်ထုတ်ဖို့ကြိုးစားတဲ့စီမံချက်တွေကတော်တော်လေးကိုပြက်ပြားသွားတယ်เนาะနိုင်ငံရေးမှာဘာသာရေးအသုံးချဖို့ကြိုးစားတဲ့လူတွေရဲ့အဲလှုပ်ဆောင်ချက်တွေကိုပြည်သူကလက်မခံမှုဆိုတာရွေးကောက်ပွဲ result ကကျွန်တော်တို့အတိအကျကျွန်တော်ထွက်လာတယ်တို့တော်လည်းပဲဒီဘာသာတရားဟာလှုံ့ဆော့ရတာအင်မတန်လွယ်ကူတဲ့အတွက်ပေါက်ခွဲဖို့အတွက်စနစ်တန်အဖြစ်ဆက်လက်အသုံးချမယ်ဆိုတော့ကျွန်တော်တို့ကမျှော်လင့်ပြီးသားပါဒါကြောင့်မလို့ဒီရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာလည်းပဲခွင့်ရရင်ရတယ်လို့ဒီဘာသာတရားနဲ့လှုံ့ဆော်မှုတွေဖောက်ခွဲမှုတွေစူးစမ်းမှုလေးတွေဆိုတာရှိနေပါသေးတယ်ခင်ဗ
ျဒီအမုန်းတရားမပြန့်ပွားဖို့အတွက်လှုပ်ရှားနေကြတဲ့လူငယ်ဖွဲ့စည်းတွေရပ်ဖက်ဖွဲ့စည်းတွေလည်းရှိပါတယ
်ဂျိုင်း
တဖိတ်ဖွဲ့စည်းတွေရှိပါတယ်ဒီကြားထဲမှာပဲခုနကတလောကဆိုလို့ရှိရင်ဒီဗုဒ္ဓဘာသာဖျားเจ้าငံသားမှာဈေးရောက်တဲ့ဒီမွတ်စလင်တွေကိုချို့ဘုရားဗုဒ္ဓရဟန်းကုတော်တွေကတွားပြီးတော့ဖန်ဆီးတာပစ္စည်းတွေတင်းတာရိုက်တာနှက်တာတွေကျွန်တော်တို့ကြားရပါတယ်ဒါပေမဲ့တိုင်းမှာပြဿနာကသူတို့ကပြန်ပြီးတော့ yes ကန်ကိုတိုင်ကြားမှုလည်းမလုပ်ကြဘူးဘေးပတ်ဝန်းကျင်ကလည်းဒါကိုတားရမျိုးလည်းမရှိတော့အဲ့တော့ပြောမယ်ဆိုမြန်မာလူဖွဲ့စည်းမှာဒီအခြေအနေကတအုံနှင်းနှင်းလို့ဖြစ်မနေဘူးလားကြောက်ရွံ့မှုတွေများဖြစ်နေကြလား
အဲကြောက်ရွံ့မှုတွေသူတို့ကအခြေအနေကိုတင်းမာသွားအောင်မလုပ်ချင်တဲ့ပုံစံလို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့ရွှေတကုံစည်တီတော်ကြီးကမေတ္တာရဲ့ဟိုပုံရိပ်လွှာကြီးပဲလေဘုရားတရားတော်ရဲ့ဟိုကျွန်တော်တို့တကယ့်ကိုတရုတ်တကအမှန်ကိုဖော်ကျူးနေတဲ့ရွှေတကုံစည်တီတော်ကြီးရဲ့အေးရိပ်စာရအောက်မှာဗုဒ္ဓတရားတော်နဲ့ဆက်ညင်တဲ့လောက်ရတခုဖြစ်သွားတယ်ဆိုတာဟာဗုဒ္ဓဘာသာဝင်အားလုံးအတွက်ယူကျုံးမရဖြစ်စရာတခုပဲဖြစ်တယ်။တိုးတော့အဲ့ဒါကိုလက်တွေ့ကြကြသူတို့ကဝင်ရောက်ဖို့ဆိုတာကလည်းပဲအဲသူတို့အနေနဲ့ကဟိုမြန်မာလူမျိုးတွေရဲ့ဇေယျအရာပေါ့လေသူများကိစ္စမှာဝင်ဆွတ်ဖက်တာတွေတိတ်မလုပ်ချင်ဘူးဆိုတဲ့ပုံစံမျိုးဖြစ်သွားတယ်လို့ကျွန်တော်ထင်ပါတယ်သို့တော့ဘယ်ဗုဒ္ဓဘာသာဝင်ကမှဒီလောက်ရပေါ်မှာစိတ်ချမြင့်မှုရှိမယ်လို့ကျွန်တော်မထင်ပါဘူ
းနောက်ချက်ကကျွန်တော် interface ဒီဘာသာကြားရေးချာမှာချစ်ချင်ရင်းနှီးမှုတွေကြိုးပမ်းနေရတဲ့ဦလုံတို့အဖွဲ့စည်းတွေပေါ့
ဟုတ်ကဲ့ပါ
ဒီဖွဲ့စည်းတွေလှုပ်ရှားမှုနဲ့ပတ်သက်လို့တစုံတရာချင်းချောက်တာအကြက်ကြိုင်တာမျိုးတွေရောခံရတာမျိုးတွေရှိပါလား
အဲ့လိုမရှိဘူးဗျမရှိတဲ့အပြင်ကိုကျွန်တော်တို့က engage လုပ်တယ်လေကိုနဲ့ဟိုအယူအဆချင်းမတူတဲ့လူဒါမှမဟုတ်ကိုယ့်ကိုအထင်အမြင်လွဲမှားနေသေးတဲ့သူတွေကိုကျွန်တော်တို့က dialogue လုပ်ချင်တယ် dialogue လုပ်တယ်ဆိုတာသဘောအမြင်မတူကြသေးတဲ့လူတွေကိုညှိနှိုင်းဆွေးနွေးဖို့ဆိုတဲ့ယူရချက်နဲ့ပါအဲ့ဒီယူရချက်နဲ့ကျွန်တော်တို့ဘာသာပေါင်းစုံညီညာရေးအဖွဲ့ Religion for Peace မြန်မာဂျပန်မှာရှိတဲ့ဘာသာပေါင်းစုံညီညာရေးအဖွဲ့က Religion for Peace Japan ကဖိတ်ကြားတဲ့အခါမှာမဘာသာအဖွဲ့ကြီးကဥက္ကဋ္ဌဆရာတော်ကြီးကိုဖိတ်ပါတယ်ကျွန်တော်ကိုယ်တိုင်မဲ့သွားပြီးတော့ကျောင်းမှာသွားဖိတ်တယ်လက်ခံတယ်လက်ခံပြီးမဲ့လည်းအနာကမှာဆရာတော်ကြီးရဲ့ကျမ်းမာရေးကြောင့်သူ့ရဲ့လက်ထောက်ဖြစ်တဲ့ဒေါက်တာသောဘာသာကိုသူထည့်လိုက်ပါတယ်နောက်ပြီးဒေါက်တာဓမ္မပီရလည်းပါပါတယ်အဲ့တော့ကျွန်တော်ဂျပန်ကိုသွားတဲ့ဘာသာပေါင်းစုံအဖွဲ့ထဲမှာဒီမဘာသာကိုကုစားပြုတဲ့ဆရာတော်နှစ်ပါးလည်းပါလာတယ်မြဝတီဆရာတော်ကြီးလည်းပါလာတယ်ခရစ်ယာန်ဆိုရင်ကာဒီနယ်ချားလ်စ်ဘူပါတယ် MCCS ဆိုရှယ်လင်းပါတယ်ကျွန်တော်တို့ဗုဒ္ဓဘာသာအရဖက်ကလည်းကျွန်တော်တို့ဥက္ကဋ္ဌကြီးဦးမြတ်ဆိုပါတယ်စသဖြင့်ပေါ့လေကျွန်တော်တို့အမျိုးသမီးဆိုလို့ရှိရင်လည်းဒေါ်ရင်မုံဆိုတာခရီးရန်ဝန်ကြောင်းများကောင်းစီရပါပါတယ်အဲ့လို interface အဖွဲ့ကဟိုလူစုံပေါ့တော်တော်များများကတော့ဘာသာပေါင်းစုံညီညာရေးအဖွဲ့ဝင်မှာတိုးတော်ကိုရောနှစ်ပါးကတော့ဖြင့်မဘာသာအဖွဲ့ကြီးကိုကုစားပြုပြီးတော့ဂျပန်ပြည်ခရီးစဉ်မှာပါလာပြီးတော့ဟိုမှာဆွေးနွေးတာတွေကလည်းပဲတော်တော်လေးကိုကျွန်တော်တို့အတွက်ကအလားအလာကောင်းတဲ့ဆွေးနွေးမှုတွေကိုကျွန်တော်တို့လုပ်ခဲ့တာတွေကိုကြားသိခဲ့ရပါတယ်။ဟုတ်ကဲ့။
ပြည်တွင်းမှာလည်း interface လှူရှာမှုတွေတော်လေးခက်ဆစ်ဆိတ်လောက်တာကျွန်တော်သတိထားမိတယ်ခင်ဗျ
ာ။ဟုတ်ကဲ့ပါ။အဲ
့တော့တကယ်ပဲထိရောက်ရလား
။အဲ့တဖြည်းဖြည်းတော့ဒါထိရောက်လာမယ်။ကျွန်တော်တို့ချက်ချင်းအခုရေတွင်းတူဦးရေတောက်ဖို့ဆိုတာတော့မဖြစ်နိုင်ဘူး။ဘာကြောင့်လဲဆိုဒီ trauma ကြီးကစိတ်ပိုင်းဆိုင်ရာခံစားမှုကြီးရဲ့နောက်ဒဏ်ရာတွေကကျက်သွားပြီးမဲ့ stigma တွေအမာရွတ်တွေကျနေသေးတယ်။ဒါတွေဟာဆိုလို့ရှိရင်နှစ်ပေါင်းမြောက်များစွာတဲ့ကိုကဟိုအထင်အမြင်လွဲမှားမှုတွေအပေါ်မှာလူတွေကအတုံးချသွား manipulate လုပ်တာပေါ့လေအတုံးချပြီးတော့နိုင်ငံရေးအလုံးကအတုံးချခဲ့တာ1962ခုနှစ်ထဲကဘာသာတရားကိုကျွန်တော်တို့နိုင်ငံရေးအလုံးကအတုံးချခဲ့တယ်အထူးသဖြင့် Islam ကိုပေါ့လေ Islamophobia မဝင်ဝင်အောင်လို့မြန်မာနိုင်ငံရဲ့ဗုဒ္ဓဘာသာမြန်မာလူမျိုးများရဲ့အမျိုးသားရေးအတွက်အကြီးဆုံးသောအန်တီဟာ Islam ဖြစ်ပါတယ်ဆိုတော့ပုံရိပ်လှော်ပို့အောင် တို့ကဒါနဲ့အတုံးချခဲ့တာ1962ခုနှစ်တည်းကစနစ်တကျစီမံကိန်းတွေဆွဲပြီးတော့ကလုပ်ခဲ့တဲ့အတွက်တောင်းတမသမတ်ရှိတဲ့ပုဂ္ဂိုလ်များရဲ့မသိစိတ်ထဲမှာတင်လျင်ဒီအစ္စလာမ်ဟာအန်ဒီယီတပွဲဆိုတော့အခုတည်းကကိန်းဝင်နေသေးတယ်ဆိုတာတွေ့နေရပါတယ်
ဟုတ်ကဲ့ကျွန်တော်အခုအစိုးရအသစ်နဲ့ပတ်သက်လို့မေးချင်ပါတယ
်ဟုတ်ကဲ့
ပြီးခဲ့တဲ့အစိုးရလက်ထက်မှာတော့ခြေနေလေးတင်းမာမှုတွေကြုံခဲ့တယ်အစိုးရအသစ်အခုကြုံလာတဲ့ NDT အထူးဖြင့် NDT ဥဆောင်တဲ့အစိုးရလက်ထက်မှာပေါ့
ဟုတ်ကဲ့အဲ
့တော့ခြေနေနဲ့ပတ်သက်လို့ဘယ်လိုမျှော်လင့်ထားလဲဒီလိုဒီမျိုးဘာသာရေးအထူးကြုံနေရော့ပါသွားနိုင်လားတစုံတရာတင်းမာနေပွဲရှိနိုင်သေးလား
အဲကျွန်တော်တို့ယုံကြည်တာတော့ဗာတစ်အချက်ကဗာလဲဆိုဒီမိုကရေစီဆိုတဲ့စနစ်ကြီးဟာဥပဒေစိုးမိုးရေးနဲ့ဘယ်လိုမှခွဲခြားလို့မရဘူးဒါတစ်အချက်နှစ်အချက်ကဒီမိုကရေစီဆိုတာနဲ့လူအခွင့်အရေးဆိုတာရှိတယ်လွတ်လပ်စွာယုံကြည်ခွင့်ဆိုတာရှိတယ်လွတ်လပ်စွာကိုယ်ကွယ်ခွင့်ဆိုတာရှိတယ်ကျွန်တော်တို့အနေနဲ့ကဘာမှတောင်းဆိုစရာလည်းမလိုဘူးကျွန်တော်တို့အနေနဲ့ကဘာမှလည်းဟိုအဆုပ်ပြုချက်တွေလည်းပြုစရာမလိုဘူးဒီမိုကရေစီလို့ပြောလိုက်တာနဲ့မတူကွဲပြားမှုများပုံမှာသိခံပြီးတော့ကမိမိယုံကြည်ခြင်းအရလွတ်လပ်စွာယုံကြည်ခွင့်အချက်သုံးခွင့်ကိုပေးရမယ်ဆိုတာဟာဒါပါပြီးသားပဲအဲ့ဒါအပြင်ကိုအများကြီးကျွန်တော်တို့ပြင်ဆင်ရကြံနေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေလိုအခြေခံဥပဒေများသိပင်လည်းဘာသာလူမျိုးကိုအကြောင်းပြု၍အိတ်ထိလိန်ပုံလိန်ကိုအကြောင်းပြု၍เนาะကျွန်တော်တို့ခွဲခြားမှုလုံးဝမရှိစေရဆိုတဲ့เนาะဥပဒေကြီးကရှိပြီးသားအဲ့ဒါအသက်ဝင်လာဖို့ပဲလိုတယ်အဲ့တော့ဦးလက်ရှိအစိုးရအသေးဟာအဲ့ဒီတည်စေဥပဒေကိုပဲเนาะ will နဲ့လုတ်ချင်တဲ့စန္ဒအပြည့်အဝနဲ့စေတနာပြဌာန်းမှုအပြည့်အဝနဲ့ဒါကိုအကောင့်ထဲဖုံးမဲ့ဆိုရင်မွတ်စလင်တွေဘက်ကဘာမှတောင်းဆိုနေစရာမလိုဘူးနော်သူတို့ရဲ့ရသင့်ရထိုက်သောမွေးရပါလို့အခွင့်အရေးတွေကတခါလေတထက်တဲ့ကပ်ပါလာမယ်လို့ကျွန်တော်ဒီလိုမျှော်လင့်နေပါတယ်ယုံကြည်နေတယ်စောင့်ဆိုင်နေတယ
်ဟုတ်ကဲ့ဒါပေမဲ့ NLD အစိုးရသူမက်ဆက်ဆီယင်ကာလာမှာတော့ရှောက်ကူလည်းပြောပါတယ်လူခွင့်နဲ့ဒီမိုကရေစီကိုအာမခံမယ်တရားဥပဒေစိုးမိုးမှုရေးဖြစ်စေရမယ်လို့ပြောပါတယ
်ဒါ
ပေမဲ့လက်ရှိ NLD အစိုးရမှာတောင်းယူရသားနိုင်ဝင်ကြီးဦးအောင်ကိုတလော
ကဟုတ်ကဲ့
ပြောသွားတဲ့အထက်မှာသူရဲ့ဦးအောင်ကိုပြောတဲ့အထက်မှာပါပါတယ်
ဟုတ်ကဲ့
သူတုံးသွားတဲ့အဲ့နိုင်ငံသားဆိုတဲ့ကိစ္စနဲ့ပတ်သက်လို့မကြည့်မနှက်တန်နေကြပါတယ်ခင်ဗျာ
ဟုတ်ကဲ့
အဲ့တော့ဒီချင်းဒီပုံမှာဘယ်လိုယူဆပါလဲ
အဲ့ဒါကျွန်တော်ခုနပြောတဲ့ဇာတ်ကားနဲ့ဆက်ဆက်ပြောရမယ်ဆိုရင်ကျွန်တော်မြန်မာဒီမျိုးချင်းအမျိုးသားရေးဝါဒရေးများရဲ့နှလုံးသွေးဖို့ထဲမှာကကိုနဲ့မတူတဲ့လူတွေပေါ်မှာတန်ဆရာရှိတယ်ဆိုတာဒါအမျိုးသားရေးဝါဒအတိုင်းမှာဒီလိုရှိတယ်လေသို့တော်လည်းပဲအချို့ချို့သောအမျိုးသားရေးဝါဒဥပမာဗိုလ်ချုပ်အောင်ဆန်းလိုအမျိုးသားရေးဝါဒကကိုနဲ့မတူတဲ့လူတွေပေါ်မှာသဘောထားကြီးကြီးနဲ့ကြိုးစိုးထွေးပိုက်ချင်းဟာမိမိအမျိုးသားရဲ့ဂုဏ်သရက်ကိုမြင်မာစေတယ်လို့ခံယူထားတဲ့เนาะအမျိုးသားရေးဝါဒီကြီးတွေရှိတယ်အဲ့ဒါတွေကကျွန်တော်ကြိုးစားဖို့ပါเนาะအဲ့တော့ဒီဧည့်သည်အင်ရှင်ဆိုတဲ့ပြဿနာဟာဗုဒ္ဓတရားတော်ရကြည့်မယ်ဆိုရင်လည်းပဲဒါအင်မတန်ကိုအဆက်မှုမရှိဘူ
း
ဗုဒ္ဓတရားဟာပုဂ္ဂိုလ်တော်ကလူနတ်ပြန်မာဆိုတာတော့မရှိဘဲနဲ့ရုံနဲ့နာကိုဝဲရှုရမယ်လို့ပြောထားပြီးတော့ခွဲခြားမှုဆိုတာကိုလည်းလုံးဝလက်မခံတဲ့ဗုဒ္ဓရဲ့တရားတော်မှာဒီခွဲခြားမှုခွဲခြားတဲ့အမြင်လေးတွေမြင်နေခြင်းသည်ဗုဒ္ဓတရားတော်ဟာအမျိုးသားရေးပေါ်မှာတိတ်မလွှမ်းမိုးသေးဘူးလို့ကျွန်တော်တို့အဲ့လိုမြင်တယ်။ဒါကြောင့်ဒီပုဂ္ဂိုလ်ဒီစကားလေးပြောသွားတာတဲ့
ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ခုနကဦးလေးပြောသွားတဲ့အထက်မှာလည်းပါပါတယ်မြန်မာနိုင်ငံဗုဒ္ဓဘာသာအများစုဖြစ်နေတယ်
ဟုတ်ကဲ့အ
ဲ့တော့တချို့ဗုဒ္ဓဘာသာဝင်တွေတော့ဆရာတော်ကြီးရဲ့စိုးရင်ချက်ကလည်းသူခုနကဦးလေးပြောသွားတဲ့အထက်မှာပါတယ်မွတ်စလင်ဘာသာများလွှမ်းမိုးသွားမလား
ဟုတ်ကဲ့ပါ
သူစိုးရင်ပူပန်မှုတွေလည်းကျွန်တော်ဒီထားမိတာတွေ့ရပါတယ
်
ဒီအချိန်နဲ့ပတ်သက်လို့ဦးလေးပြန်ဗာများမှတ်ချက်ပေးလို့
ကျွန်တော်အချိန်ချင်းကြုံတိုင်းမှာပြောတယ်ဗောဒီဘာသာတရားကိုလေ့လာခြင်းသူ့ရဲ့ကျမ်းတွေကိုသိရမယ်ဗုဒ္ဓတရားတော်ဆိုရင်ဗိဒကပ်တော်မှာဘယ်လိုပြောထားတယ်ဗုဒ္ဓရဲ့ဝါစကကဘယ်လိုပြောထားတယ် authentic sources တွေကိုကျွန်တော်သွားဖို့လုပ်တယ်အစ္စလာမ်ကကုရ်အာန်မှာပြတ်ပြတ်သားသားပြောတယ်အားလုံးကအယူတစ်ခုတည်းဖြစ်အောင်ငါလုံနိုင်နေတယ်ဘယ်လိုကပြောတာတော့အလာရှင်မြတ်ဆိုတဲ့ဖန်ဆင်းရှင်တိုးတော်ငါမလုပ်ဘူးလေအဲ့ဒီမတူကွဲပြားမှုကိုကျွန်တော်တို့အလာရှင်မြတ်ရဲ့စီမံကိန်းမှာကိုပါနေတယ်။ဘာကြောင့်မလုပ်လဲဆိုတော့ကောင်းမှုကောင်းရာတွေမှာပြိုင်ညာဆိုင်ညာဖို့အတွက်ဖြစ်တယ်တဲ့။အားလုံးကိုအယူတခုလည်းဖြစ်အောင်ငါလုံနိုင်ပါတယ်ဆိုတော့အချိန်ချင်းပြောထားတယ်။သို့တော်ငါမလုပ်ပါဘူး။လွတ်လပ်စွာယူချေရမယ်။ဘယ်ဟာမှန်နေဘယ်ဟာမှားတယ်ဆိုတော့ပြပြပြီ။နော်။မိမိကလွတ်လပ်စွာယူချေပြီးတော့မိမိရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့တည်းအမှန်တရားကိုလိုက်နာရမယ်ဆိုတဲ့အတွက်သာသနာပြုခြင်းဆိုတဲ့အယူအဆတော့မှအစ္စလာမ်မှာမရှိဘူး။မိမိကနေပြီးတော့အမှန်တရားကိုရွေးချယ်လိုက်ပြီဆိုရင်မိမိရဲ့လွတ်လပ်သောဆန္ဒဖြင့်ဒါကိုလိုက်နာခြင်းသုံးလို့ရတယ်။ဟိုအကျန့်ဖက်သောဤအဖြစ်သော၎င်းသွေဝိုက်သောဤနဲ့မြူဆွဲဖျားရောင်ပြီးတော့လောကီလက်လာပါပြီးပြီးသော၎င်းသာသနာကြီးထွားအောင်လုပ်ဖို့ဆိုတာအစ္စလာမ်မှာလုံးဝမရှိဘူး။ဒါကြောင့်အိမ်တော်ပြုတ်ပြီးသာသနာပြုတ်တယ်ဆိုတာလေလုံးဝမဟုတ်ပါဘူး။အကျန့်ဖက်ပြီးတော့သာသနာပြုတ်တယ်ဆိုတာလည်းမဟုတ်ပါဘူး။စီးပွားရေးရလွှမ်းမိုးပြီးသာသနာပြုတ်တယ်ဆိုတာလည်းလုံးဝမဟုတ်ပါဘူး။ကာယကရှင်ကြည်ပြီးမှုမရှိဘဲနဲ့ဒီသာသနာ
ခုနကကျွန်တော်ပြောလို့ဘာသာတိုင်းယူဆတိုင်းမှာအဆွေရောက်တွေကရှိတယ်ဆိုပြီးဆိုတော့အဆွေရောက်တွေနဲ့ပတ်သက်လို့ရောဝေလုံတို့ဗမာပြည်မှာလည်းရှိမှာကြုံမှာပါပဲမွတ်စလင်ထဲမှာလည်းအဆွေရောက်ရှိမှာဒါနဲ့ပတ်သက်လို့ရောဘယ်လိုမျို kind of
ကျွန်တော်တို့ကအခုဘာပြောနေလဲဆိုဘာသာဘောင်းစုံစကားတွေပြောတာလေမပြောခင်မှာ intra faith လို့ခေါ်တယ်ဘာသာဝင်အချင်းချင်းကျွန်တော်တို့ဆွေးနွေးကြရမယ်တယောက်ကတယောက်သတိပေးနှိုးဆော်ကြရမယ်တို့သာသနာရဲ့တရားတွေကိုတို့ပြန်ဆန်းစစ်ကြရအောင်ဆိုပြီးတော့ပြီးခဲ့တဲ့နှစ်လလောက်ကမော်ရိုကိုမှာအဲ့လိုအစည်းအဝေးတစ်ခုဖြစ်တယ်အဲ့ဒါဘာလဲဆိုရင်မဒီနာမြို့မှာမဟာတမန်တော်မြတ်ကမတူကွဲပြားတဲ့လူအဖွဲ့အစည်းတွေအတွက်ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုဆွဲလိုက်တယ်မဒီနာချာတာလို့ခေါ်တယ်ကိုယ်နဲ့အယူမတူတဲ့လူတွေလူမျိုးကြားဘာသာကြားတွေကိုအစ္စလာမ်ရဲ့အနေမြေအောက်မှာဘယ်လိုအပြစ်အဝလူအခွင့်အရေးပေးပြီးတော့တန်တူကြီးတူနိုင်ငံသားအပြစ်အဝဖြစ်နေကိုလူကျင်တဲ့ဘာသာတရားကိုလွတ်လပ်စွာကိုယ်ကိုယ်ကွင်ပေးတယ်ဆိုတော့ချာတာကြီးတခါလေဒါမူရင်းစာချုပ်လည်းရှိတယ်လက်မှတ်တွေထိုးထားတဲ့ဟာတွေလည်းရှိတယ်အဲ့ဒါတွေကိုကိုလူတွေကိုကိုသိအောင်ဆိုပြီးတော့မော်ရိုကိုမှာမာရကက်ရှ်မှာကျွန်တော်ဒီအစည်းအဝေးကြီးလုပ်ပြီးတော့ကမ္ဘာအစ္စလာမ်ဘာသာပညာရှင်တွေအားလုံးကိုဖိတ်ပြီးတော့ဒါကိုပြန်ပြီးတော့တို့အသက်သွင်းမယ်ဒါတွေကိုတို့သဘောပေါက်အောင်လုပ်ရမယ်ငါနဲ့မတူငါရန်သူဆိုတော့တို့အစ္စလာမ်မှာမရှိဘူးတို့တချို့ကဒီသဘောထားတွေရှိနေတယ်ဒါလေးမှားတယ်ဆိုတော့ပြအောင်အချင်းချင်းပြန်ပြီးတော့ကျွန်တော်သတိပေးလှုပ်ဆော်မှုတွေကျွန်တော်လုပ်နေပါတယ်ဘုံမှပြမှာလည်းလုပ်နေပါ
ဟုတ်ကဲ့ဦးလေးအခုလိုဖြေချပြီးတော့ကျေးဇူးအများကြီး
တင်ပါတယ်ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့